Eva Grand Aya sau lưu ý lâu ngàn chi cả chú đô la tàu nhà nga billion shinipi mỗi chi sa châu trị trệ đô đô la xuất sắc tổng đặt mà ngã tan bây mẹ nào sau nhà tâm mà chắc cú cho luôn cái bị mẹ mỗi chi sa châu ban shinipi bị chỉ để nhị tham đô nhà đô lâu ngàn chi bạc cả lệ đi cái sa cú tự dùng địa mà biểu bảo Hong Kong chi sai ban đại ý lâu ngàn cú phi đệ Geo Securities Limited ရဲ့အမှုဆောင်ရာရှိချုပ် Francis Lung ကအခုလိုပြောပါတယ
် Evergrande Group the Evergrande Group has grossed that
Evergrande Group မှာအကျွေးစုစုပေါင်းကအမေရိကန်ဒေါ်လာ300ဘီလီယံလောက်ရှိပါတယ်ဒါကအင်မတန်များတဲ့ပမာဏပါဒီလုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍကြီးမှာအကြီးအကျယ်ကိုရိုက်ခတ်တက်ရောက်မှုရှိမှသိကြပါတယ်ကံအားလျော်စွာပဲ Evergrande လုပ်ငန်းစုကြီးအကျွေးတင်နေတာမှာအများစုကတရုတ်နိုင်ငံသားတွေထံမှဖြစ်ပါတယ်။ပြည်ပကနိုင်ငံတကာလုပ်ငန်းကြီးတွေသိပ်ပါဘူးဆိုတော့ရိုက်ခတ်တက်ရောက်မှုကတရုတ်နိုင်ငံတွေမှာအများဆုံးဖြစ်မှာပါ။ဒါပေမဲ့လည်းအကျွေးပမာဏကများလွန်းတာမို့လို့တရုတ်နိုင်ငံတွင်းငွေကြေးလုပ်ငန်းကဏ္ဍအတွင်းခဲရိုက်ခတ်မှုတွေပေါ်လူတွေရဲ့စိုးရွံ့ကြောက်ရွံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းကငွေကြေးဈေးကွက်တွေမှာပါတက်ရောက်မှုရှိလာနိုင်ပါတယ
်။နိုင်ငံခြားငွေကြေးလဲလှယ်မှုလုပ်ငန်းကြီးဖြစ်တဲ့ OANDA ရဲ့အာရှပစိဖိတ်ဆိုင်ရာဈေးကွက်သုံးသပ်သူ Jeffrey Haley ကလည်းအလားတူသုံးသပ်ပါတယ်။
Is it systematically important to the whole world that we have another financial crisis?
ဒီကိစ္စကတကဘာလုံးအတွက်သိကိုအရေးကြီးသလား။နောက်ထပ်ဘဏ္ဍာရေးပြဿနာကြီးတစ်ခုဖြစ်လာနိုင်လားဆိုရင်တော့ဒီလိုဖြစ်လာမယ်လို့ကျွန်တော်မယူဆပါဘူး။ဒီကိစ္စကိုတရုတ်နိုင်ငံတွင်းမှာပဲထိ ंछ ုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ဘဏ္ဍာရေးအဖွဲ့အစည်းတွေထံမှအများစုအကြွေးတင်နေတာပါ။ပြည်ပငွေချေးစာချုပ်တွေလည်းရှိပါတယ်။ဒါပေမဲ့အများစုမဟုတ်ပါဘူး။အားလုံးကတရုတ်နိုင်ငံတွင်းမှာဖြစ်ပြီးသိကြတဲ့အတိုင်းပဲတရုတ်အစိုးရကနိုင်ငံတွင်းမှာအားလုံးကိုစီမံခန့်ခွဲနေတာပါဆိုတော့ဒီကိစ္စကိုလည်းကောင်းကောင်းထိန်းချုပ်ထားနိုင်မယ်လို့ကျွန်တော်ထင်ပါတယ်သဘောတူညီချက်တချို့ဒါမှမဟုတ်အစီအစဉ်တချို့ထွက်လာမယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘိုဟိုဘန်ကပြီးခဲ့တဲ့တောက်ချာနေ့ကဘန်လုံငန်းစနစ်ထဲကိုငွေထက်ထည့်ခဲ့ပြီးဈေးခွက်ကိုပံ့ပိုးတဲ့လက္ခဏာလို့ရှုမြင်ကြပါတယ်ဒါပေမဲ့လည်းတရုတ်အာဏာပိုင်တွေဘက်ကတော့ Evergrande ပြဿနာနဲ့ပတ်သက်ပြီးနှုတ်ဆက်နေကြသလိုနိုင်ငံပိုင်မီဒီယာတွေမှာလည်းကဲတင်ပေးမဲ့အစီအစဉ်နဲ့ပတ်သက်လို့တစွန်းတစမှမဖော်ပြပါဘူးလူလူကြားမတိမငိမ့်မဖြစ်စေပဲဘန်ဒာယီဆန်ယာစီးချက်ကင်တွင်နိုင်ရေးကိစ္စကမူဝါဒချမှတ်ဆောင်ရွက်သူတွေအတွေ့ဘေးကျန်နှံ့ချက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ် Evergrande လုပ်ငန်းကြီးရဲ့အကျွေးတွေတဲကဒေါ်လာဘီလီယံ20လောက်ပဲပြပပိုင်ဆိုင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်မှာပမာဏအတော်များများအင်ဂျင်မြေလုပ်ငန်းမှာယင်းနှီးမြှုပ်နှံကြတာကြောင့်တရုတ်ပြည်တွင်းမှာတော့ဒီကိစ္စကအန္တရာယ်ရှိနေတာပါ။စီးပွားရေးဆိုင်ရာသုတေသနလုပ်ငန်း Capital Economics ရဲ့အာရှဆိုင်ရာစီးပွားရေးပညာရှင် Mark William ကအခုလိုသုံးသပ်ပါတယ
်။ Well, I do think that there could be some backing off.
ဆိုရကြဆင်းမှုတချို့ရှိလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒါမဲ့လအနည်းငယ်အတွင်းအင်ချမ်းမြေအယောင်တိတိကျကျကျဆင်းလာတာတွေ့လာရနိုင်ပါတယ်။ Evergrande ပြိုလဲမှုကြောင့်ဆောက်လုပ်မပြီးစီးသေးတဲ့အင်အားတွေကျူပွိုက်အယောင်တွေကိုလူတွေစိတ်မချဖြစ်လာနိုင်ပါတယ်။အင်ချမ်းမြေကဈေးမတက်တော့ဘူးဆိုရင်ရေရှည်ရင်းနှီးမြှုပ်နှံမှုကောင်းပါမလားဆိုတာကိုလူတွေစပြီးတော့စိုးရိမ်လာနိုင်ပါတယ်။
ANZ ဘဏ်ရဲ့ချင်းငွေဆိုင်ရာတာဝန်ခံတူဖြစ်တဲ့မန်တီယန်ကလည်း Evergrande လုပ်ငန်းကြီးရဲ့အနာဂတ်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုပါတယ်
။စီမံ有这样一个方案然后他又
အစိုးရဘက်ကလည်းအစီအစဉ်မရှိဘူးအတိုးလည်းမပေးဘူးဆိုရင်တော့ Evergrande လုပ်ငန်းကြီးကစာချုပ်ကိုချိုးဖောက်မှုဖြစ်လာမှာပါဒီလိုဖြစ်မယ်ဆိုရင်တော့ဈေးကွက်အပေါ်ရိုက်ခတ်တက်ရောက်မှုကတိတ်ပြီးတော့ကြီးပါမယ်။ငွေချေးစာချုပ်ရင်းနှီးမြှုပ်နှံသူတဦးအနေနဲ့လူတွေကကုမ္ပဏီကိုဥပဒေကြောင်းအရတရားစွဲကြပါလိမ့်မယ်။
他的一些就是这些非
အဓိကလုပ်ငန်းမဟုတ်တဲ့လုပ်ငန်းတချို့တော့ဖျက်တောက်ခံရတာမျိုးကြုံတွေ့နေပါပြီ။ဒီထဲမှာဆိုရင်မျက်စစ်ကားဌာနဆိုရင်လဆအကျွေးတွေတင်နေပါတယ်။ Evergrande Bowling Club အသင်းဆိုရင်လည်းအစိုးရကလွှဲပြောင်းရည်ရွယ်လုပ်ဖို့အတွက်လိုအပ်နေပါပြီ။
Evergrande လုပ်ငန်းကြီးကတိစောက်နေစေဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်နေသူတွေလည်းလစာမရတာလနဲ့ချီရှိနေပြီလို့လုပ်သားတို့ဖြစ်တဲ့လီဟွန်ယွန်းကပြောပါတယ်တရုတ်ရဲ့ဒုတိယအကြီးဆုံးအင်အားဆောက်လုပ်ရေးလုပ်ငန်းကြီးဖြစ်တဲ့ Evergrande လုပ်ငန်းကြီးရဲ့ငွေချေးစာချုပ်ရောင်းဝယ်မှုကိုတရုတ်အာဏာပိုင်တို့ကစက်တမလ3ရက်နေ့မှာရပ်ဆိုင်ခံခဲ့တာပါယင်းနှိမ့်မြုံနှံသူတွေအလုံးရင်နဲ့ပြန်ရောက်တဲ့အခါမှာကုမ္ပဏီဘက်ကငွေမချေနိုင်မဲ့အရေးစိုးရိမ်ခဲ့ကြပြီးအယောင်းဝယ်တွေမတိမငိမ်ဖြစ်ခဲ့ပါတယ်။ Evergrande လုပ်ငန်းကြီးကိုချင်းငွေအမြောက်အများချထားပေးခဲ့တဲ့ဘန်ဒါယီဝန်ဆောင်မှုလုပ်ငန်းကြီးတစ်ခုကချက်ချင်းငွေပြန်ဆက်ဖို့တောင်းဆိုရဲဆိုပြီး Bloomberg ကစောင်းပါဖော်ပြပြီးနောက်မှာကုမ္ပဏီရဲ့ငွေချေးစာချုပ်တွေကိုအ мян ထုတ်ရောင်းဖို့လုပ်ခဲ့ကြပြီးတချို့ကတော့ဈေးနှုန်းရဲ့26ရာခိုင်နှုန်းလောက်နဲ့ရောင်းချခဲ့ကြတာပါတရုတ်ရဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့ China Huarun Asset Management လုပ်ငန်းကြီးဟာပြီးခဲ့တဲ့နှစ်အတွင်းဒေါ်လာ 15.6 ဘီလီယံရှုံးပေါ်ခဲ့တယ်ဆိုပြီးဘန်ဒါယီအစီရင်ခံစာမှာဖော်ပြခဲ့ပြီးတဲ့နောက်ရပ်ပိုင်အကြံမှာပဲ Evergrande လုပ်ငန်းကြီးအရေးကိစ္စပေါ်ပေါက်လာတာဖြစ်ပါတယ် Evergrande လုပ်ငန်းကြီးအနေနဲ့ချင်းငွေပြန်မဆက်နိုင်မဲ့အန္တရာယ်ရှိနေကြောင်းစီးပွားရေးပုံမှန်လဲပတ်မှုနဲ့မဆိုင်တဲ့အမှုခင်းတွေရှိလာနိုင်ကြောင်းလုပ်ငန်းကြီးရဲ့ဘန်ဒါယီရှင်းတဲ့နဲ့မှာမဖြစ်မနေထည့်သွင်းကြရပြီးယင်းနီးမြုံနံသူတွေကိုသတိပေးခဲ့ရပါတယ်။ရှယ်ယာပိုင်ရှင်တွေယင်းနီးမြုံနံလူသူတွေအနေနဲ့လုပ်ငန်းကြီးရဲ့အစုရှယ်ယာတွေနဲ့ပတ်သက်ရင်သတိထားဆောင်ရွက်ဖို့လဲစက်တင်ဘာလအစောပိုင်းမှာပဲ Evergrande လုပ်ငန်းကြီးကဖော်ပြခဲ့ရပါတယ်ရှင်။